ကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာဗိုလ်တဖူးနေမှာကမ္ဘာတစ်လုံး24တန်းကျော်သွားပြီဖြစ်ပြီးသေဆုံးရသူက8သိန်းကျော်နေပါပြီ။အမေရိကန်နိုင်ငံမှာတော့အကူးစက်ခံရသူ6သန်းနီးပါးနဲ့သေဆုံးရသူက2သိန်းနီးပါးရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကမှစတင်ခဲ့တဲ့ American တက္ကသိုလ်ကောလိပ်တွေရဲ့ဆောင်းဦးရာသီစတင်နှစ်အစမှာဗိုင်းရပ်စ်မကူးစက်အောင်ကျောင်းသားတွေပါတီပွဲမကျင်းပဖို့အရက်ဘားတွေနဲ့တခြားစုဝေးတာတွေမလုပ်ဖို့အာနာပိုင်းတွေကတားမြစ်ထားချိန်မှာပဲအရှိတောင်ပိုင်းကအလဘမာပြည်နယ်တက္ကသိုလ်မှာတော့ COVID-19 အကူးစက်ခံရသူက930ကျော်ရှိနေပါပြီ။ဩဂုတ်လ9ရက်နေ့မှာကျောင်းပြန်ဖွင့်ချိန်ကျောင်းဝင်ခွင့်အတွက်စစ်ဆေးရမှာကျောင်းသား3000လောက်ထဲကအယောက်330မှာပဲဒီရောဂါအကူးစက်ခံရကြောင်းတွေ့ရပေမဲ့နောက်ပိုင်းစစ်ဆေးမှုမှာတော့နောက်ထပ်ရာနဲ့ချီအကူးစက်ခံရတာတွေ့ခဲ့ရတာပါ။ဒါဟာပြီးခဲ့တဲ့သတင်းပတ်အတွင်းကျောင်းသားတွေရဲ့နေထိုင်ပြုမှုပုံကြောင့်အခုလိုချားလူတွေကိုပါကူးစက်မှုရှိတာတွေ့ခဲ့ရကြောင်းအလဘားမားတက္ကသိုလ်ဘာမင်ဂမ်ဆေးကျောင်းအကြီးအကဲကပြောပါတယ်။အလဘားမားပြည်နယ်ထဲကအော်ဘန်တက္ကသိုလ်မှာလည်းဩဂုတ်လ18ရက်ကျောင်းပြန်ဖွင့်ချိန်ကစပြီးဒီရောဂါကူးစက်ခံသူအရေအတွက်တိုးလာနေတယ်လို့တက္ကသိုလ်တာဝန်ရှိသူတွေကပြောပါတယ်။